လက်ရှိဒီမြန်မာနိုင်ငံမှာလူငယ်တွေအနေနဲ့ဟို blog ရေးမယ် internet အသုံးပြုမယ်ဆိုရင်ဘလို့အခက်အခဲတွေရှိနေလဲရှင
်ခုလောလောဆယ်ကမမာကြီးရဲ့ internet ကအသုံးပြုမှုကသူကထိန်းထားတဲ့အခြေအနေမှာရှိတာ哦ရှိတော့ကြတော့ဒီ blog ဖြစ်ဖြစ် internet ဆိုင်မျက်နှာဖြစ်ဖြစ်ကိုသွားလို့မရဘူးဥမာ blogspot ဆိုရင်သူတို့ပိတ်ထားတယ်နော်အဲ့လိုမျိုးပဲတခြား website တွေလည်းဥပမာဟိုနိုင်ငံရေးနဲ့ပတ်သက်တဲ့အများသောအားဖြင့် website တွေဆိုရင်ပိတ်ထားတယ်အဲ့လိုမျိုးဟာတွေဆိုရင်သုံးကျင်နေဆိုရင်ကြော်ခွာပြီးတော့သုံးရတယ်ဗျာဒီ blog တွေမှာသွားကြည့်ရင်စတဲ့မှာတော့ပေါ်လာတဲ့ blog တွေတော်တော်များများမှာဘလို့ကြော်ခွာပြီးသုံးရမယ်ဆိုတဲ့ဤပညာတွေသူတို့ပြထားတာရှိတယ်အဲ့ဒီနည်းလေးအတိုင်းသွားကြတယ်ဗောနော်နောက်တစ်ခုကကျွန်တော်တို့ internet connection ပေါ့ connection ကနည်းပညာအရင်ကြီးမကောင်းဘူးကြ။ကဘာနဲ့ရှင်မြန်မာပြည်ရဲ့ internet နည်းပညာအရင်လိုသေးတဲ့အချိန်တွေမှာရှိရလေ။အဲ့တော့ဟို internet connection တွေဘာတွေကဟာတော်တော်ကြီးမကောင်း။အဲ့ဒီအခက်အခဲလေးတွေကြုံရတယ်။နောက်တစ်ခုကတော့ layer system ပေါ့နော်။ဟောတစ်ခါလေးလာရင်မလာရင်မလာရင်မလာဘူးဆိုတော့ဒီ internet မှာသုံးပြတဲ့သူတွေရအခက်အခဲရှိကြရတယ်ပေါ့နော်
။ဟုတ်ကဲ့။အဲ့တော့ဒီ2009ဒီ September ဒီတန်ခါလှုပ်ရှားမှုကြီးနောက်ပိုင်းမှာ blog ရေးတဲ့အရေးအတွက်တိုးလာလားရှင်
။များလာတယ်ကြာအများကြီးများလာတယ်။အများကြီးများလာတယ်ဆိုတာကဥပမာစတင်မှာမတိုင်ခင် blog ဆိုတာကိုဟိုလူကကောင်းကောင်းမသိသေးတာပါတယ်။နောက်တစ်ခုကဒီ internet ဆိုတာကိုတကယ်တမ်းပြောရင်ကျွန်တော်တို့တန်ခါ30ကျော်ရှိတဲ့လူတွေကမှကျွန်တော်တို့ internet သုံးနိုင်တဲ့သူဆိုတာတကယ်တမ်းပြောလက်တဆုပ်တာပဲရှိတယ်လေ။အဲ့ဒီဟာလေအချိန်နဲ့မှာအမှစတင်မှာလှုပ်ရှားမှုဒီတိုင်းမျိုးတွေကတည်င်းနေလို့ကဒီ blog တွေကနေပြီးတော့တင်ပေးနိုင်တာ哦တင်ပေးနိုင်တာဆိုတာ blog ကအရန်ညံနေကြသူမှကိုရိုက်ထားတဲ့ဓာတ်ပုံတစ်ခုကိုပြောခြင်းနဲ့အားတစ်ခုနောက်တော့ကိုရိုက်ထားတဲ့ video တစ်ခုကိုလှမ်းပြီးတော့တင်လိုက်တာနဲ့ဟိုချက်ချင်းအချိန်ပိုင်းပြည့်မကြဘူးရောက်တယ်ကြာ blog ကတော်ကြီးအဆင်ပြေပြီးတော့ဟဲ့ကြတော့အဲ့ဒီအထက်တည်းကတည်င်းနေထွက်လာအဲ့ဒီဟာနောက်ပိုင်းမှာကြတော့ blogger တွေအရန်များလာတာကဟုတ်ပုံမှန် blog ဆိုတာကိုလူကတော်တော်တည်သွားပြီနောက်တစ်ခုကနေဖုန်းလက်တို့လုပ်ခဲ့တဲ့အဲ့စတင်မှာအတွင်းမှာပဲ blog seminar ဆိုပြီးတော့သူတို့လုပ်တယ်မြန်မာ blog က society ဆိုပြီးတော့အဲ့လိုမျိုးလုပ်တယ်ဗျအဲ့ရနေပြီးတော့လည်းလူတည်တာတွေပုံများသွားတယ်ပေါ့နော်ဒီ blog ကသူရအနေနဲ့ကလည်းဒီ media လောကပါဝါဒဖြန့်ချီအနေနဲ့တစ်ခုနဲ့လည်းတုံးလို့ရတယ်ဆိုတာမျိုးသူတို့တွေ့ဖြေသွားတာမျိုးဖြစ်တယ်အဲ့တော့သူရဘက်ကလည်း blog တွေအများကြီးထွက်လာသလိုဒီဘက်ကပြည်သူတွေကြားထဲမှာလည်း blog ရေးတဲ့သူတွေအစ်တစ်တွေအများကြီးထွက်လာတယ်
။အဲ့တော့ဒီလိုမျိုး blog တွေဖန်တီးမှုဟာလူငယ်တွေရဲ့လွတ်လပ်တဲ့အတွေးခေါ်လွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်နေလှုပ်ရှားမှုတွေဘယ်လိုမျိုးထိရောက်မှုရှိနိုင်လဲရှင
်။ထိရောက်မှုကအများကြီးထိရောက်မှုရှိတယ်ဗျာ။ blog ရေးတယ်ဖြစ်ဖြစ် internet ဆိုင်ရာပေါ်မှာရှိတဲ့ forum တို့ပါလို့ရှိရလေ။အဲ့ forum တွေမှာပဲရေးတာဖြစ်ဖြစ်ကျွန်တော်တို့ကကျွန်တော်ကအမြင်ကိုထုတ်ဖော်ပြောရုံနဲ့မဟုတ်ဘူးသူများအမြင်ကိုလေးစားတတ်ဖို့လိုတယ်ကြ။အဲ့ဒီအချင်းကကျွန်တော်တို့ရှိမှတွေမှမရှိဘူးကြ။ခုနကတော့ကျွန်တော်ပြောလို့အစိုးရကဟိုမကောင်းဘူးလို့ပြောတယ်ဆိုရင်ကဲအစိုးရကောင်းတာတွေရောမြင်နိုင်လားဆိုတဲ့ဟာမျိုးလည်းရှိတယ်ပဲ။အဲကျွန်တော်တို့ကအဲ့လိုမျိုးအကြောင်းအချက်တွေဟိုနဲ့ဟိုစနစ်တကျရင်းခုန်ဆွေးနွေးတာမျိုးဟိုပို့ပြီးတော့ဟိုမြင်ရတာပေါ့နော်။အဲ့ foreign တို့ဘာလို့မှဆိုရင်နောက်တစ်ခုက blog တွေမှာဆိုရင်လည်းတယောက်ကနေပြီးတော့တင်ပြလိုက်တဲ့အချက်ကိုနောက်တစ်ယောက်ကဒီဟာကမဖြစ်သင့်ဘူးဆိုပြီးတော့ခါကျသူကအကြောင်းချင်းနဲ့ပြန်ပြီးတော့ဟောညင်းခုံဆွေးနေတာမျိုးတွေရှိတယ်ကြ။နောက်တစ်ခုကလည်းကျွန်တော်တို့အများစုကကိုယ့်အမြင်ကိုပဲလက်ခံပြီးတော့သူများအမြင်ကိုကြတော့မလက်ခံနိုင်တဲ့အခြေအနေမှာရှိတော့ဘာဖြစ်လဲဆိုတော့ဆွေးနွေးတဲ့အချက်ပေါ်ကနေပြီးတော့လွှဲပြီးတော့ဥမာဟိုဆဲဆိုတဲ့ဟာမျိုးတွေပါတယ်မြင်ရတယ်ကြ။အရင်တော့ဆိုရင်အဲ့အမျိုးမရှိဘူးဗျ။အရင်တော့ဆိုတာစက်တင်ဘာအရင်ဘလော့လောကမှာအဲ့အမျိုးတွေမရှိဘူး
။ဟုတ်ကဲ့ဟိုကျွန်မမြင်တာကတော့ပေါ့နော်။ဘလော့ကိုတက်ပြီးဖတ်တဲ့ဒီစာဖတ်ပရိသတ်တွေအနေနဲ့လည်းသူတို့ဒါဘယ်ဟာမှန်တယ်ဘယ်ဟာတော့မကောင်းဘူးပေါ့ဆိုဆိုကငွေထောက်ပြသွားတယ်လို့ပေါ့နော်။သူတို့လည်းပိုင်းခြားဝေဖန်ပြီးတော့ဆုံးဖြတ်သွားမှာပေါ့နော်။ဟုတ်ကဲ့အဲ့တော့အခုလိုမျိုးကိုနေဖုံးလက်ကိုစစ်ဆိုးရနေပြီးတော့နှိရှိထောင်းနေနေရှာတဲ့အပေါ်မှာဘလော့ရေးနေတဲ့လူငယ်တွေအနေနဲ့ရောသူတို့အလိုဖန်းစီထောင်ကြမှာဟိုသူတို့စိုးရိမ်လာတာမျိုးတွေရောရှိရဲဆိုတာကိုတွေ့ရလားရှင
်ကျွန်တော်တို့ပတ်ဝန်းကျင်မှာရှိတဲ့ blog ကတော်တော်များများကတော့ဟောမစိုးရိမ်ပါဘူးမစိုးရိမ်ပါဘူးဆိုတာသူတို့တွေရေးเสียရှိတာသူတို့တွေလုတ်เสียရှိတာတော့ဆက်လုံးနေကြတာပဲဘာလို့လဲဆိုတော့ Nagis Mountain အတွင်မှာအစိုးရရဲ့လှုပ်ဆောင်မှုနှေးကွေးတာတို့နောက်ကြတော့အနောက်ဆက်လှုပ်တဲ့ဟာတွေပေါ့နော်အဲ့ဒီဟာမျိုးတွေကိုတင်နေတဲ့ block တွေအဲ့ဒီ block တွေကအစ်စ်တွေစတင်မှပြီးတော့မှထွက်လာတဲ့ block တွေပေါ့နော်အဲ့ဒီ block တွေမျိုးကျွန်တော်ကတွေ့နေရတယ်လေလှုပ်ဆရာကြီးကတော့သူတို့တွေဆက်လှုပ်ကြမှာပဲ